ကရင်နီဒေသမှာတော့ရေကြီးတဲ့အချိန်ကြောင့်လူ24ဦးအသက်ဆုံးခဲ့ရပါတယ်။မြို့နယ်၅ခုမှာတော့လူဦးရေ3000နီးပါးရေဘေးဒဏ်တင့်နေပါတယ်။မြေပြိုကျပြီးတော့လမ်းကစားတွေပျက်စီးလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတော့ရေဘေးကူညီကယ်ဆယ်ရေးတွေအရေးပေါ်လိုအပ်နေတဲ့အချိန်နေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးတင်ပြပေးထားပါတယ်။
ကင်းနီဒေသအတွင်းမှာရေကြီးမှုကြောင့်နေအိမ်300ထဲမှနေထိခိုက်ပျက်စီးပြီးသေဆုံးသူ24ယောက်ထဲမှနေရှိနေပါတယ်။အရက်သားပြည်သူ6ယောက်နဲ့ဆေးလေ့ကျင့်ခန်းလုပ်ရင်းရေစီးမှာမျောပါသွားတဲ့ကင်းနီဒေသကာကွယ်ရေးတပ်ဖွဲ့ဝင်18ယောက်သေဆုံးခဲ့ပါတယ်။မိုးသည်သည်ထန်ထန်ရွာသွန်းမှုကြောင့်မြို့နယ်5ခုရင်းနှီးမြှုပ်နေပြီးစစ်ပေးဆောင်စခန်း10ခုထဲမှနေရေကြီးနေပါတယ်။စစ်ပေးဆောင်နဲ့ဒေသခံစုစုပေါင်းလူရေ3000နီးပါးရေဘေးဒဏ်တင့်နေတယ်လို့IEC လက်အောက်ခံလူသားချင်းစာနာထောက်ထားရင်းနဲ့ပြည်내ထူထောင်ရေးဌာနဌာနမှူးခွန်မာတီးရက VA ကိုအခုလိုပြောပါတယ
်ဒီရက်တတပန်းသွေးပေါ်တော့ဒီ Green P မှာဒီအမှုအဆက်မပြရွာတော်မှုကြောင့်ရေကြီးရေရှာမြေပြူချင်းဖြစ်ပေါ်လာရှိတယ်အဲ့တော့ Green P မှာဆိုလို့ရှိတော့ဒီထက်ခုံမြို့နယ်လွယ်ကောင်မြို့နယ်ဒီမော့ဆွန်မြို့နယ်ဖူဆွန်မြို့နယ်နဲ့ရှာတော်မြို့နယ်များတွင်ရေကြီးရေရှာမှုဖြစ်ပြီးတော့မှအာရေဘေးတည်တူကတော့18000300ဝန်းကျင်ရှိပြီးတော့မှလည်းခြေအထောက်ဆွနေတဲ့ဆိုလို့ရှိရင်9000ကျော်ရှိတယ်လို့ခန့်မှန်းရပါတယ်ဗျဟု
တ်ဒီမော့ဆိုမြို့နယ်မှာရေဘေးတည်တူလူဦးရေ1000နီးပါးရှိနေပြီးရေဘေးဒဏ်ခံရသူအများဆုံးဖြစ်ပါတယ်ရေကြီးရေနစ်မြုပ်ခဲ့တဲ့နေရာတွေမှာဒီကနေ့အထိရေပြန်မကျသေးဘူးလို့ KNP ချားခါလာအုပ်ချုပ်ရေးကောင်စီ IEC အတွေ့အကြုံနှစ်ကိုပညာကပြောပါတယ်ရှင်နေမြုပ်လို့လေယာစပားဧက4000ထက်မနည်းလည်းပျက်စီးသွားပါတယ
်။ခုအချိန်ကြီးတော့ရေမကြသေးဘူးနော်ရေဆက်တဲ့တုန်းပဲဟိုနေရာတော်မြတ်မှာရေမကြသေးဘူးရေနေတာတင့်နေတာမဟုတ်လဲရေဆဲဘတော့ကြီးတုန်းပေါ့နော်အဲ့ဒါရှိတယ်။နေရာတော်များတော့ရေမူကြီးရေများတော့မှရှုံးနေရှိတာတွေလည်းနောက်တချို့ဒီတို့လမ်းမဆက်တဲ့ရေတက်တော့သွားတာတွေကြောင့်ပျက်စီးမှုတွေတော့ရှိတော့ကားတွေလည်းတချို့ရေထဲပါလာတာရှိတော့နော်
ကင်းနီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့စစ်ဌာနကဖွင့်လှစ်ထားတဲ့စစ်တင်နန်းကတင်နန်းသား18ဦးဟာစက်တင်ဘာလ17ရက်နေ့ညနေပိုင်းကလေးချီလုံနေတဲ့အချိန်ချောင်းရီတဲ့မျိုးပါသွားခဲ့ပြီးသေဆုံးသွားတယ်လို့ KNDF ကဒီကနေ့ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘယ်မှာဖြစ်ခဲ့တာလဲ၊တဲတက်ဖွဲ့ကရဲဘော်တွေပါတယ်ဆိုတာကိုတော့ KNDF ဗဟုပြန်ကြားရေးတာဝန်ရှိသူကို VOA ကစစ်နယ်ကနေမြင်းမြန်းထားပေမဲ့လည်းဒီကနေ့ညနေပိုင်း 9:00 နာရီအချိန်ထိကတော့ပြန်လည်ဖြေကြားတာမရှိသေးပါဘူး။တင်နန်းလေးကြီးရေလှောက်ဆောင်နေတဲ့အချိန်မှာချောင်းတစ်ခုကိုဖျက်ကျော်ဖို့ကြိုးစားရာကနေမတော်တဆဖြစ်ပွားပြီးရေထဲမျောပါသွားတယ်လို့ထုတ်ပြန်ပါတယ်။ဒီမတော်တဆဖြစ်စဉ်ကို KNDF ဗဟိုဌာနအနေနဲ့စုံစမ်းစစ်ဆေးတာတွေလုပ်နေပြီးသက်ဆိုင်ရာမိသားစုဝင်တွေတက်ရင်တက်ဖွဲ့တွေနဲ့အများပြည်သူကိုထုတ်ပြန်အသိပေးသွားမယ်လို့ပြောပါတယ်။ KNDF အတွက်လူစွမ်းအားအရင်မြစ်တွေပုံမတုတ်တက်ကောင်းမှုစေဖို့ရည်ရွယ်ချက်နဲ့တင်နန်းကိုဖွင့်လှစ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မိုးသည်သည်ထန်ထန်ရွာသွန်းတာကြောင့်စစ်ပေးဆောင်စခန်းတွေရေလွှမ်းမိုးပြီးတော့ပျက်စီးကုန်တဲ့အတွက်အရေးပေါ်ပြောင်းရွှေ့ထားရပြီးအမျိုးသမီးအသုံးဆောင်ပစ္စည်းအဝတ်အစားအမိုးအကာရေတန့်စားနပ်ရိက္ခာအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောဆိုကြပါတယ်ရှင်။